အမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့သမ္မတရွေးကောက်ပွဲမတိုင်မီနောက်ဆုံးနေ့တွေအဖြစ်နဲ့မဲဆွယ်စည်းရုံးနေကြတဲ့လက်ရှိသမ္မတဘာရက်ကိုဘားမားနဲ့ပြိုင်ဘက် Republican Party သမ္မတလောင်း Mitt Romney တို့ဟာရွေးကောက်ပွဲအတွက်အဓိကအဆုံးဖြတ်ပေးလိမ့်မယ်လို့ယူဆထားကြတဲ့ပြည်နယ်တွေမှာအပြန်အလှန်မဲဆွယ်စည်းရုံးလှုပ်ရှားနေကြပါတယ်။လူလူစစ်တမ်းတွေမှာတော့ထောက်ခံမှုရဖို့အကြိမ်နဲ့ကြိုးစားနေရတဲ့ပြည်နယ်တွေဖြစ်တဲ့ Colorado, Florida, Ohio နဲ့ Virginia ပြည်နယ်တွေမှာသမရလောင်းနှစ်ဦးအပေါ်ထောက်ခံမှုတွေဟာမတိမရင်မဲရှိနေတယ်လို့ဖော်ပြနေကြတာပါ။အိုဟိုင်းယိုနဲ့ဗာဂျီးနီးယားပြည်နယ်တွေမှာသမရဥပမာကအနှဲငယ်အသာစီးရနေတယ်လို့ကော်လိုရာဒိုပြည်နယ်မှာတော့ပြိုင်ဘက်သမရလောင်းကအသာရနေပြီးဖလော်ရီဒါမှာတော့တည်ရည်ဖြစ်နေပါတယ်။ဒီပြည်နယ်လေးခုဟာဆိုရင်သမရလောင်းတွေအတွက်အနိုင်ရဖို့လိုအပ်တဲ့မဲရည်အတွက်290ရရှိရေးအကြိတ်နယ်လူနေကြရတဲ့ပြည်နယ်တွေထဲမှာပါဝင်နေကြတာပါ။အလားတူထောက်ခံမဲရဖို့လူနေရတဲ့ New Hampshire ပြည်နယ်ကစနေနေ့မဲဆွယ်ပွဲမှာတော့ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးအောင် Romney ကသမ္မတ Obama အစိုးရလက်ထက်လွတ်တော်တွင်သဘောထားကွဲလွဲမှုတွေကြုံခဲ့ရသူ၊ဗဏ္ဍာရေးလူငွေပြမှုတွေကြီးထွားအောင်လုပ်ခဲ့သူ၊အောင်မြင်မှုမရှိတဲ့ကျန်းမာရေးဆောက်ရှောက်မှုအစီအစဉ်တွေကိုဆောင်ရွက်ခဲ့သူအဖြစ်နဲ့ထိုးနှက်ဝေဖန်ခဲ့တာပါ။သမ္မတ Obama ကတော့စနေနေ့ Ohio ပြည်နယ်စီယုံရေးခီးစဉ်အတွင်းပြိုင်ဘက်ကိုယ်စားလှယ် Romney ရဲ့ဘဏ်တွေကိုလုံပိုင်ခွင့်နဲ့ပို့ပေးမဲ့မူဝါဒတွေချမ်းသာသူတွေကိုအခွန်တက်တာခွင့်ပေးမဲ့အစီအစဉ်တွေဟာတိုင်းပြည်အတွက်အကျိုးမရှိဘူးဆိုပြီးဝေဖန်သွားပါတယ်။စနေနေ့မှာတော့သမ္မတဥပမဟာ Ohio ပြည်နယ်အပြင် Wisconsin, Iowa နဲ့ Virginia ပြည်နယ်တွေမှာဆက်လက်စီယုံရေးဆင်းခဲ့တယ်လို့ပြိုင်ဘက်ဖြစ်တဲ့ Romney ကတော့ Iowa နဲ့ Colorado ပြည်နယ်တွေကိုစီယုံရေးထွက်ခဲ့ပါတယ်။